ဆီးရီးယားနိုင်ငံမှာရုရှားကလေကြောင်းတိုက်ခိုက်မှုတွေဆလုပ်လိုက်ပြီးလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သမ္မတဘာရှောအာဆတ်အစိုးရကိုအကူအညီပေးဖို့တပ်ဖွဲ့တွေဆီလုခွင့်ပြုရေးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပန်ကြားချက်ကိုရုရှားအထက်လူတော်ကတည်ပြုပေးလိုက်အပြီးနိုင်ပိုင်းအတွက်မှာအဲ့လိုတိုက်ခိုက်တာပါ။ဟောမ်စ်မြို့နာမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့စီစဉ်ထားတယ်ဆိုတာကိုရုရှားစစ်ဘက်တာဝန်ရှိသူတို့ကအမေရိကန်ပြည်ထောင်စုကိုအသိပေးခဲ့တယ်လို့အမည်မဖော်လိုတဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားမှာစီးရဲလုဆောင်မှုတွေကိုပိုပြီးအနီးကပ်ညှိနှိုင်းလုဆောင်ရေးကိစ္စသမ္မတပူတင်နဲ့သမ္မတဘရာကိုဘာမာတို့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနှစ်ရက်အကြာမှာရုရှားဘက်ကအဲ့ဒီလိုအသိပေးတာပါရုရှားအထက်လူတော်ရဲ့ဒီပူချက်ဟာဆီးရီးယားမှာရုရှားလက်ထက်ကိုအသုံးပြုဖို့ဖြစ်တယ်လို့ရုရှားအစိုးရအဖွဲ့ပြောခွင့်ရသူကနိုင်ငံပိုင်ရုပ်သံတင်ဌာနကနေပြောပါတယ်ရုရှားနိုင်ငံဟာဘုံကျဲလေယာဉ်တွေချက်တိုက်လေယာဉ်တွေတပ်ဖွဲ့တွေကိုဆီးရီးယားအရှေ့မြောက်ပိုင်းဒေသကိုပို့ပြီးဆီးရီးယားနိုင်ငံထဲမှာဆင့်ရရတွေတိစောက်နေခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပြောထားပါတယ်အကြံဖက်ဝါရကိုတိုက်ဖြတ်ဖို့အတွက်သမရအာဆက်အာနာဆက်ရနေတယ်လို့သမရပူတင်ကပြောထားပူပါတယ်